တော်ရရှိမြတ်ခင်ဗျာတာဝရဖျားကြိုက်နှစ်သက်တော်မမူတဲ့အရာတွေအမြောက်အများရှိကြတဲ့အထက်ကဖျားရှင်မကြိုက်မနစ်သက်ဆုံးသောအရာတစ်ခုရှိပါတယ်အပြစ်ဒုစရိုက်ကျူးလွန်တာကိုဖျားရှင်နှစ်သက်တော်မမူပါဘူးယုံကြည်ပါ၏ကိုးကွယ်စည်းကပ်ပါ၏ဆိုပြီးပါဇက်ကဖျားလက်ကကာယကာယဆိုတာမျိုးကိုလည်းဖျားရှင်ကြိုက်နှစ်သက်တော်မမူပါဘူးဒါပေမဲ့ဖျားရှင်မကြိုက်မနစ်သက်ဆုံးသောအရာကတော့သူ့အပေါ်မယုံကြည်ခြင်းပဲဖြစ်တယ်ဆိုတာကိုတွေ့ရမယ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒီကနေ့သင်သိရသောသမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်အခုကျွန်တော်တို့မြင်တွေ့နေရတဲ့အရာတွေဟာရှိနေတဲ့အရာတွေကနေဖြစ်ပေါ်လာတာမဟုတ်ဘဲဘာမှမရှိခင်ကတည်းကဖျားရှင်ရဲ့အမိန့်တော်ကြောင့်ဖြစ်ပေါ်လာကြတယ်ဆိုတော့ယုံကြည်ခြင်းအကြောင်းဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ
်တင်ပြရသောသမာကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာပြီးခဲ့တဲ့အခန်းကြီး10မှာဆိုရင်ကျွန်တော်တို့မိတ်ဆွေတို့ဟာအလွန်စိတ်လှုပ်ရှားစရာသင်ခန်းစာတွေကိုရယူခဲ့ကြပါတယ်ဒီသင်ခန်းစာတွေဟာစိတ်လှုပ်ရှားစရာတွေမကပဲနဲ့စင်ကျင်စဉ်းစားတွေးတောစရာသင်ခန်းစာတွေလည်းဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်ပြီးခဲ့တဲ့အခန်းကြီး9နဲ့10ရဲ့အစပိုင်းဒီအထိကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းဆိုတဲ့တရားဟာပရိညာအသစ်နဲ့ဘယ်လိုပြုပြင်ပြောင်းလဲပေးလိုက်ပြီးပြီဆိုတာကိုအလွန်ရှည်လျားစွာနဲ့ကျွန်တော်ရှင်းပြခဲ့ခြင်းဖြစ်ပါတယ်အဲ့ဒီနောက်ပိုင်းအခန်းကြီး10ရဲ့အငယ်19ကနေစတင်ပြီးတော့ဟေပြဲအသင်းတော်ကြီးနဲ့တကွကျွန်တော်မိတ်ဆွေတို့ယုံကြည်သူများရဲ့အသင်းတော်ကာလဒီအထိကျွန်တော်ယုံကြည်သူတွေရဲ့ဘဝအသက်တမ်းမှာလက်တွေ့ချီတက်ရာလမ်းဝကိုရောက်ပြီရှိသူတကြောင်မလို့တူပြိုင်ချီကြပါစို့ဆိုတဲ့တိုက်တွန်းနှိုးဆော်တန်တို့ဟာတက်လှန့်လိုက်သောအသံများလိုရုတ်ချီးပေါ်ထွန်းလာခဲ့တယ်ဆိုတာကိုလေကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယုံကြည်သူတို့ခံစားရတတ်ကြတဲ့ပြဿနာကြီးတွေတဲကဘုရားသခင်နဲ့သခင်ခရစ်တော်ကိုညှင်းဆန့်ခြင်းအကြောင်းပြဿနာတွေကိုဆက်လက်ဖော်ပြသွားလိုက်တာဟာဘုရားသခင်ဤလက်တော်သို့ကြောက်ရွံ့ခြင်းအမှုသည်ကြောက်မဲ့ဖွယ်အမှုဖြစ်သည်တည်းဆိုပြီးတော့အဆုံးသတ်ပေးလိုက်တဲ့အထိအလွန်ပြင်းထန်တဲ့ရိုက်ချက်များနဲ့သတိတံဝေကရရှိစေခဲ့ပြီလို့ကျွန်တော်ဆိုချင်ပါ रे အဲ့ဒီနောက်မှမှတခါဂျူးဟေပြဲအသင်းတော်တို့ရဲ့ယုံကြည်ခြင်းမျှော်လင့်ခြင်းသဲကြီးခံခြင်းတည်ကြည်ခြင်းအကြောင်းတွေကိုဟေပြဲဩဝါဒစာဆရာဟာနားလည်သိကျွန်းတယ်ဒါကြောင့်မလို့ချီးမွမ်းထောမနာပြုတယ်သမိုင်းမှတ်ကြောက်တင်ပေးလိုက်တယ်လို့ပဲဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါ रे ကျွန်တော်ရဲ့မျက်မှောက်ခေတ်ကာလယုံကြည်သူတို့အဖို့လေအဲ့ဒီလိုကနဦးအသင်းတော်ကြီးတွေဟာအလွန်အရေးကြီးတဲ့သင်ခန်းစာတွေကိုပေးစွန့်ခဲ့တယ်ကျွန်တော်တို့အတွက်မရင်မရင်ကြောက်စာတိုင်ကြီးများပါမှာကျွန်တော်တို့လှမ်းမြော်ကြည့်ပြီးတော့သူတို့စီကပုံသက်တည်ကောင်းတွေကိုရယူကြရမှာဖြစ်တယ်ဆိုတာဒီကိုကျွန်တော်အနေနဲ့အတတ်နိုင်ဆုံးနားလည်အောင်ရှင်းလင်းဖော်ပြပေးနိုင်ခဲ့ပြီလို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့ဒီကနေ့ကျွန်တော်တို့ဝင်ရောက်လာတာကတော့ဟေပြဲဩဝါဒစာအခန်းကြီး7ပဲဖြစ်ပါ रे ဒီကျမ်းကနေနောက်ထပ်ကျမ်းတို့ဟာဏိဂုံးအခန်းကြီး7အထိအတွင်းမှာကျွန်တော်တို့အဓိကရယူခံစားရမှာတော့ faith လို့ခေါ်တဲ့ဖာဖျားသခင်အပေါ်မှာယုံကြည်ခြင်းအကြောင်းပဲဖြစ်ပါလေ။ကဘာဦးကာလအာရန်ဧဝတို့ရဲ့အေရင်ဥယင်ဂိတ်ဝါကစပြီးတော့အဲ့ဒီဟေပြဲဩဝါဒစာရေးသားခြင်းကာလအထိသမိုင်းရှည်ကြီးအတွင်းမှာအဖာဖျားသခင်ရဲ့ဓမ္မသမိုင်းအတွင်းကပါဝင်သရုပ်ဆောင်ခဲ့လူသားတို့ကိုပမာပြုပြီးတော့ယုံကြည်ခြင်းတရားကိုဟောပြောသွားမယ်ကြံကြည်ပဲဖြစ်လိမ့်မယ်ဆိုတာကိုကျွန်တော်ထိတွေ့နားလည်ကြရမယ်အကြောင်းကျွန်တော်အနေနဲ့ကြိုတင်အစီရင်ခံခြင်းပါလေ။ဟုတ်ပါတယ်။အထူးသဖြင့်အခုရောက်လာတဲ့ဒီအခန်းကြီး7ဟာအဲ့ဒီသမိုင်းဝင်ယုံကြည်သူတို့ကိုတက်သေးတီးပြီးတော့မှမိတ်ဆွေတို့ကျွန်တော်တို့ကိုဆုံးမသွားအောင်မှာပါမိတ်ဆွေအပေါင်းတို့ခရိယန်တို့ရဲ့အသက်တာများဟာသေးသေးချာပြန်စင်းစားကြည့်လိုက်တော့ဥပဒေလို့မမြင်ရင်သာနေရမယ်စီကံကလနာလေးတွေနဲ့ပုံဖော်လို့သိတ်ကောင်းတဲ့အသက်တာများဖြစ်တယ်လို့ကျွန်တော်တွေးမိပါတယ်ဒီဟာကိုဆောင်ဟိုဟာကိုရှောင်ဆိုတဲ့သဘောပေါ့ဒီလမ်းကိုသွားခြင်းရင်ဒီနေရာမှာခဏရပ်ပြီးတော့ရှေ့ဘက်ရောက်ရင်ညာဘက်ကိုချိုးအဝိုင်းတစ်ခုကိုတွေ့ရင်ဘယ်ဘက်ကပတ်ပြီးတော့မှတဲ့တဲ့ဆက်မောင်းစတဲ့ယင်စီကန်းလိုဟာမျိုးကလေးတွေကိုအ ਨੇ ဆုံးလိုက်နာကြရတယ်။စီကန်းကလနာများနဲ့ပြေဝနေသောအသက်တာပေါ့။ဒါဟာလည်းပြီးပြည့်စုံတဲ့နီးမှန်လက်မှန်အသက်တာဆိုပြီးတော့ရေပုံရအဖြစ်ကျွန်တော်တို့အားလုံးခံယူတတ်ကြတယ်ဆိုတာကိုကျွန်တော်တို့သိပြီးသားပါ။ဒါဟာကြီးမားတဲ့အဖြစ်ကြီးလည်းမဟုတ်ပါဘူး။ဒါပေမဲ့အဲ့လိုလူသားတို့ရဲ့အကျင့်စရိုက်နဲ့အစဉ်အလာကလေးတွေဟာဘယ်နေရာမှာတခါသွားပြီးတော့အကြီးအကျယ်သိသာထွန်းကားလာရပြန်တယ်လေဆိုတော့ပြညတ်တော်ဆေပါကိုအခြေခံထားတဲ့တောင်ပေါ်ဒေသနာလူဒေသနာတရားအပေါ်မှာတောင်မှဒီဒေသနာဟာဖြင့်ခရစ်တော်ကိုယ်တော်တိုင်ကပေးထားတဲ့ဒေသနာ ဒီဒေသနာဟာတို့ယုံကြည်သူတို့ရဲ့လိုက်ကိုလိုက်နာရမယ်ဥပရိသတွေပဲဆိုတဲ့ခံယူချက်မျိုးတွေဖြစ်ပွားလာရခြင်းအပြင်ပုံမိုပြီးတော့ထင်ရှားပြတ်သားစွာသိသာလာရပါတယ်အဲ့ဒီစီကံကလနာလေးတွေနဲ့စီကံကလနာတွေနဲ့ဘဝကိုခြိတဲ့ရခြင်းအပြင်ပို့ပြီးတော့လုံခြုံစိတ်ချရတယ်အဆင်ပြေတယ်ဆိုတဲ့ခံယူချက်တွေဖြစ်ပွားလာရတယ်လို့ကျွန်တော်ဆိုချင်ပါတယ်အဲ့ဒီလိုမြင်သာထင်သာအမှတ်အသားတွေကိုစိတ်စိတ်ကြည်ရတာကသိပ်ပြီးတော့ပျော်စရာကြီးလို့လို့စိတ်ချမ်းသာစရာကြီးလို့လို့စိတ်လှုပ်ရှားစရာကြီးလို့လို့အဲ့ဒီတိုင်ခံစားကြရတယ်လို့ကျွန်တော်ကတော့နှိုက်နှိုက်ချွတ်ချွတ်စဉ်းစားမိပါတယ်။ဒါဟာလူရဲ့သဘောတဘာဝလူမနောပေါ့။အခုကျွန်တော်တို့တွေ့မြင်ရမယ့်အခန်းကြီးမှာကတော့အဲ့ဒီသဘောတဘာဝနဲ့တွေ့ပြီးသွားပြီ။ဒီကျမ်းထဲမှာမြင်တွေ့ရမယ့်သမိုင်းဆက်ကောင်တွေဟာယုံကြည်ခြင်းတရားနဲ့သာအသက်တာကိုရှောက်လှမ်းသွားခဲ့ကြပြီးတော့အဲ့ဒီလိုယုံကြည်ခြင်းရှိတာကအဖဖရားသခင်နှစ်သက်တော်မူခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ကြမှာဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေ။ယုံကြည်ခြင်းတရားဟာဖရားသခင်ဤအလိုလားဆုံးအနှစ်ချိုက်ဆုံးသောအရာပဲဖြစ်တယ်လို့ကျွန်တော်ဒီနေရာမှာပြတ်သားစွာတင်ပြခြင်းပါတယ်။ဒါဆိုရင်ဖရားသခင်ဟာဒီယုံကြည်ခြင်းတရားကိုအကြိုက်ဆုံးဆိုရင်ဖရားသခင်မကြိုက်ဆုံးဟာဘာလဲဆိုတာကိုတော့ရှင်းနေဖို့မလိုတော့လောက်အောင်အဖြေဟာထင်ရှားသိသာစေပြီလို့ကျွန်တော်ထင်ပါတယ်။ဟုတ်ပါတယ်။ဖရားသခင်မကြိုက်ဆုံးဟာဘာလဲဆိုတော့သူကိုမယုံကြည်ခြင်းပါပဲအဲ့ဒီလိုသူကိုမယုံကြည်ခြင်းနဲ့ပတ်သက်ပြီးတော့အပြည့်ရဲ့အဆင့်အတန်းဟာလေအမြင့်ဆုံးနဲ့အကြီးအမားဆုံးအထိဖြစ်သွားလိမ့်မယ်ဆိုတာဟာလေဆက်နွယ်လာပြန်တဲ့နောက်ထပ်တွေးတောစရာအချက်တစ်ခုဖြစ်လာပါတယ်ဒါပေမဲ့ကျေးဇူးတော်ကိုချီးမွမ်းကြပါဖျားသခင်အဖို့မလွတ်နိုင်တဲ့အပြည့်ဆိုတာမရှိဘူးမဖြည့်ရှင်းပိုင်တဲ့အပြည့်ဥပရိသဆိုတာဟာလေမရှိလို့ကျွန်တော်တို့လူသားတွေအဖို့တော်တော့တယ်ယုံကြည်ခြင်းမရှိရာကနေပြီးတော့ယုံကြည်ခြင်းရှိပြီဆိုတာနဲ့လေသူ့ရဲ့ကယ်တင်ခြင်းကျေးဇူးဟာချက်ချင်းအကျိုးကျေးဇူးတက်ရောက်လာတယ်။ယူပြစ်တယ်လို့ဘဝအသက်တာတစ်ခုကိုပြောင်းလဲသွားစေတဲ့ယုံကြည်ခြင်းရဲ့အင်အားဟာအလွန်ကြီးမားတယ်လို့ကျွန်တော်ဆိုချင်ပါတယ်။မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းရဲ့အဖွင့်ကိုတော့အခုဟေဘရဲဩဝါဒစာအခန်းကြီး7အငယ်1နဲ့စတင်လိုက်ကြပါစို့။ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏။မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏။မိတ်ဆွေများကိုဒီနေရာမှာသင်သိရသောတမန်ကျမ်းအဖွင့်အနည်းနဲ့အသက်ရှင်တော်မူသောအဖဖရားသခင်စီကိုသွားရောက်နိုင်တဲ့လမ်းနှစ်လမ်းကိုတင်ပြခြင်းပါ रे အဲ့ဒီလမ်းနှစ်လမ်းကတော့တခြားမဟုတ်ပါဘူး1မိမိတို့ရဲ့လုံလဥဒ္ဒဟနဲ့ကြိုးစားအားထုတ်ခြင်းသို့မဟုတ်အကျင့်တရားကောင်းများနဲ့အဖဖရားသခင်စီကိုသွားရောက်ခြင်း2အဖဖရားသခင်ကိုယုံကြည်ကိုးစားခြင်းအပြင်သူ့စီတို့သွားရောက်ခြင်းဆိုတဲ့နီးလမ်းနှစ်ခုပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့ပထမနီးနဲ့အမှန်တကယ်သာလူသားတို့ဟာအကျွင့်မဲ့ပြေဝစုံလင်းတဲ့အကျင့်တရားကိုကြင့်ကြံအားထုတ်နိုင်ရင်အဖဖရားသခင်စီကိုရောက်ကိုရောက်ရမှာပေါ်လို့ကျွန်တော်အလေးအနက်ယုံကြည်ပါတယ်။ဒါပေမဲ့ခက်နေတာကတော့ဓမ္မသမိုင်းရဲ့တမန်ကျမ်းကဖော်ပြချက်အရအာဒံကစတဲ့လောကလူသားတွေဟာတရားမှအဲ့ဒီစံချိန်စံညွှန်းကိုမမှီခဲ့ကြပါဘူး။ဒုတိယနည်းလမ်းကတော့အဖဖရားသခင်ကိုယုံကြည်ခြင်းအပြင်အဖဖရားသခင်စီကိုချီတက်ခြင်းလမ်းကြောင်းအဲ့ဒီယုံကြည်ခြင်းဆရာကိုလူသားအများစုဟာနားသေးချလဲမလို့လို့ဘာလို့လို့ ਨੇ နားမလဲကြဘူးလို့ကျွန်တော်ဒီအပိုင်းမှာဆိုချင်ပါတယ်ဥပမာတစ်ခုပေးရမယ်ဆိုရင်ယုံကြည်ခြင်းဆိုတာဟာမှောင်ကြီးမဲကြီးတဲ့မှာခုံပြန်ကြော်လွှားရတာလို့လို့လောင်းကစားတစ်ခုခုလှုပ်ရတာမျိုးလို့လို့ခန်းစားနေကြပါတယ်အခုနှုတ်ကပတ်တော်ကဖော်ပြပေးလိုက်တာကတော့အဲ့ဒီလိုဥကြောင်ကြောင်တစ်ချက်မှမရှိဘူးမရေရာခြင်းမသေးချခြင်းအရှင်းမရှိပါဘူးစူးစူးဆိုက်ဆိုက်ဖြစ်တယ်နဲ့နဲ့နဲ့နဲ့ဖြစ်နေတယ်ယုံကြည်ခြင်းသည်မျော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏တဲ့ဒါဟာကျွန်တော်ပြောတာမဟုတ်ပါဘူးနော်အဖဖျားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်အဖြစ်ဖော်ပြပေးလိုက်တဲ့နှုတ်ကပတ်တော်ရဲ့သမာစကားပါယုံကြည်ခြင်းသည်မျော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏ဟုတ်ပါတယ်မိတ်ဆွေခိုင်မာတဲ့အခြေခံအုတ်မြစ်ရှိနေတယ်ဒါကြောင့်သာမျက်မှောက်ပြုနေတယ်တန်တန်ဆွဲလန်းနေတယ်ဆိုတဲ့သဘောကိုရှင်းနေအောင်ဖော်ပြပေးထားပါတယ်။ဒါကိုတချို့သိပ္ပံသုတေပီတွေကတော့ဒီယုံကြည်ခြင်းဆိုတာဟာကွာသတ္တမအာယုံပဲဖြစ်ရမှာပေါ့ဆိုပြီးပြောတဲ့လူကပြောပါတယ်။မိ쇠တို့အာလုံးသိပြီးတဲ့အတိုင်းအာယုံ၅ပါးရှိတယ်လေ။အဲ့ဒီအာယုံ၅ပါးနဲ့ဘာမှမဆိုင်တဲ့နောက်ထပ်သတ္တမအာယုံတဲ့အဲ့ဒီလူသတ်မှတ်ကြတာရှိပါတယ်။နောက်ထပ်ပြီးတော့လူမသိသူမသိခံစားရတဲ့အာယုံအစ်စ်တစ်ခုခုလို့လို့တွေးဆကြပါတယ်။စိတ်ကူးရင်ကဘာသစ်လို့ပြောတဲ့လူကလည်းပြောကြပါတယ်။အကယ်၍များလျှို့ဝှက်ဆန်းကျဲတဲ့နီလန်းတွေနဲ့ကိုယ့်ဘက်ကယုံယုံကြည်ကြည်ဆောင်ရွက်မယ်ဆိုရင်အောင်မြင်နိုင်ပါ रे ဆိုတဲ့တခြားသောနတ်ဝိညာဉ်တွေနဲ့ဆက်ဆံခြင်းတရရလို့လေခံယူသူတွေကခံယူကြပါတယ်။အဲ့ဒီနီအာဖြင့်လေအစွဲတွေအယူသီးမှုတွေပေါင်းများစွာတို့ဟာ ယုံကြည်ခြင်းတစ်ခုမဟုတ်တစ်ခုကိုနောက်ထပ်ဖြစ်ပွားစေတယ်။တနည်းအားဖြင့်လူသားတို့အတွေ့မိမိတို့စိတ်တိုင်းကြအားကိုးရာတစ်ခုကိုပေါ်ထွန်းလာစေတယ်လို့သူတို့တွက်ဆကြပါတယ်အပြည့်ပေးကြပါတယ်။ဒါဟာအခုကျွန်တော်ပြောနေတဲ့ယုံကြည်ခြင်းအရှင်းမဟုတ်နိုင်ပါဘူး။ဓမ္မပညာရှင်ကြီးစပါဂျန်ဆိုတဲ့ပုဂ္ဂိုလ်ကြီးကအခုလိုဆိုပါတယ်။သင်အတွေ့ကယ်တင်ခြင်းကျေးဇူးတော်ဟူသည်မှာသင်အင်အားဖြင့်ရယူခြင်းမဟုတ်ခရစ်တော်ကိုတော်တိုင်သာဖြစ်သည်တဲ့နောက်တစ်ခါသင်အတွက်တည်သောကယ်တင်ခြင်းကျေးဇူးဟူသည်မှာခရစ်တော်၌သင်ဝမ်းမြောက်စွာရယူခြင်းပင်မဟုတ်ခရစ်တော်ကိုတိုင်ပေးလိုက်ခြင်းသာဖြစ်သည်တဲ့တခါမေးခွန်းထုတ်လိုက်တယ်သင်ဘယ်လိုပြောမည်နည်းသင်ဤယုံကြည်ခြင်းသည်ပင်လက်နှင့်ကရိယာတစ်ခု၏အဆင့်သာရှိ၍ခရစ်တော်၏အသွေးတော်နှင့်ကောင်းမှုကြောင့်သာသင်ကိုကယ်တင်နိုင်ခြင်းဖြစ်သည်တဲ့ကဲယုံကြည်ခြင်းဟူသည်လျှို့ဖွဲ့နည်းနည်းသောအရာမဟုတ်ထွေထွေပြားပြားစဉ်းစားစရာအဘိဓမ္မာကြီးလည်းတခုမဟုတ်အကျယ်ချက်စရာအကြောင်းလည်းမရှိယေရှုခရစ်ကိုတန်တားစွာဖြင့်လေးမြတ်စွာဖြင့်မျှော်ကြည့်ခြင်းပဲဆိုတာဟာရှင်းသွားစေပြီလို့ကျွန်တော်ဆိုချင်ပါ रे မျှော်လင့်သောအရာကိုမျက်မှောက်ပြုတယ်ဆိုတော့မျှော်လင့်သောအရာဟူသည်အဘယ်အရာနည်းဆိုတဲ့အချက်ကိုကျွန်တော်တို့ဆက်ပြီးတော့ရှင်းဖို့လိုလာပါ रे အင်္ဂလိပ်လိုကတော့ substance of thingsHope for ဆိုပြီးတော့ဖော်ပြထားပါတယ်။အဲ့ဒီ substance ဆိုတာဟာ Greek hilitha wohara အဖြစ် hypostasis ကနေပေါ်ထွက်တဲ့ wohara ဖြစ်ပါတယ်။အဲ့ဒီ hypostasis ဆိုတာဟာသိပ္ပံ wohara ပါ။ hypothesis ဆိုတဲ့အယူအဆွဲထင်မြင်တွေးဆခြင်းနဲ့ဆန့်ကျင်ဘက်အမှန်ရှိသောအရာဝတ္ထုဆိုတာကိုဖော်ပြပါတယ်။ဥပမာအဖြစ်ပညာရှင်ကသာစမ်းသပ်ဖို့ကြံ့ကျင်ရင်ကြံ့နေအောင်မယ်။ဓာတ်ပြုဖန်ပြွန်တဲ့မှာ substance ရှိနေပြီဆိုရင်အဲ့ဒီ substance ရဲ့ဝဟရာတခုတည်းနဲ့ဤအရာဤတည်ရှိခြင်းဆိုတာကိုတော့ဘယ်ပညာရှင်ကမှငင်းလို့မဖြစ်နိုင်တော့ပါဘူးဟုတ်ပါတယ်နောက်ထပ်ဆက်ဖော်ပြလိုက်ပြီးတာကတော့မမြင်သေးသောအရာတဲ့အဲ့ဒါကိုတော့ဘယ်လိုပြောလဲဆိုတော့ evidence of things not seen ဆိုပြီးတော့ဖြစ်ပါတယ် evidence ဆိုတာဟာလေ Greek ဘာသာစကားအရာ eikos လို့ခေါ်ပြီးတော့ဥပရိသဘောအရာအမှုအခင်းတခုကိုထင်ရှားစေသည့်အချက်များလို့အဓိပ္ပာယ်ရှိပါတယ်ဒါကြောင့်လေ evidence နဲ့ eikos တို့ဟာတရားယုံတို့ရဲ့အသုံးအနှုန်းများဖြစ်လာကြတာကိုတွေ့ရပါတယ်။ဒါတော့ယုံကြည်ခြင်းဟူသည်မျှော်လင့်ရသောအမှန်တရားကိုမျက်မှောက်ပြုခြင်းနှင့်မမြင်ရသည့်ထင်ရှားသောတသက်များကိုသိမှတ်ဆွေးလန်းခြင်းလို့ကျွန်တော်တို့ဆိုရတော့မှာဖြစ်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး7အငယ်1ထိုပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏တဲ့။ရှေးလူဟောင်းတို့ဟာယုံကြည်ခြင်းပါရမီရှိကြတယ်။ဒါကြောင့်အဖဖျားသခင်ရဲ့ချီးမွမ်းတော်မူခြင်းကိုခံကြရရတယ်ဆိုတာကိုဆက်လက်ဖော်ပြပေးပါရစေ။ကောင်းပြီ။ပါရမီတဲ့။ဘာပါရမီလဲ။သူတို့ဘာကိုယုံကြည်ကြပါသလဲ။ဖျားသခင်ရှိကြောင်းကိုယုံတယ်။ဖျားသခင်ရှိတာကိုသိတယ်။အဲ့ဒီမှာရင်ဖျားသခင်ရဲ့အလိုတော်ဆိုတာကိုသူတို့သိလာကြရတော့တာပါပဲ။အဲ့ဒါကိုပါရမီသို့မဟုတ်စိတ်ပိုင်းဆိုင်ရာခံစားချက်တစ်ခုအနေနဲ့ဒီနေရာမှာဖော်ပြရတယ်။ဟုတ်တယ်။သူတို့ဟာစိတ်ဝိညာဉ်အသိတရားနဲ့ဘုရားသခင်ကိုကြောက်ရွံ့ယူသေးကြတယ်။သူတို့ရဲ့ဘဝအသက်တာမှာခံစားရတဲ့ခံစားချက်တွေနဲ့အဖဘုရားသခင်ကိုယုံကြည်ခဲ့ကြခြင်းဖြစ်တယ်ဆိုတာကိုအကြံပြင်းသတ်မှတ်နိုင်ပါပြီ။ဒါကြောင့်မလို့ကောလောသဲအသင်းတော်အတွက်အဲ့ဒီယုံကြည်ခြင်းတရားကိုခံစားရစေဖို့ရန်အတွက်တမန်တော်ကြီးရှင်ပေါလုဟာအခုလိုဆုတောင်းပေးခဲ့တာကိုတွေ့ရပါတယ်။ကောလောသဲဩဝါဒစာအခန်းကြီး1အငယ်6မှ14အတွင်ကိုနားဆင်ကြည့်ပါ။ထို့ကြောင့်ငါတို့သည်ကြားရသည့်နေမှာစ၍တင်တို့အဖို့အလုံးငါအစင်မပြတ်ဆူတောင်းပတနာပြုလျက်နေ၏ဆူတောင်းသောအချက်ဟူမူကားတင်တို့သည်ကောင်းသောအချင်းအမျိုးမျိုးဒီဟုသောအသီးကိုတီးခြင်းဖျားသခင်ကိုတီးသောညံတိုးပွားခြင်းရှိသဖြင့်၎င်းဝမ်းမြောက်သောစိတ်နှင့်အယားယာ၌တီးခံခြင်းစိတ်ရှည်ခြင်းအလုံးငါဘုံကြီးသောတကိုးတော်အတိုင်းခွန်အားနှင့်ပြည့်စုံသဖြင့်၎င်းခမည်းတော်ဖျား၏ကျေးဇူးတော်ကိုချီးမွမ်းလျက်သခင်ဖျားနှင့်ထိုက်လျောက်စွာကျင့်၍အယားယာ၌နှစ်သက်တော်မူစေခြင်းငါပညာအမျိုးမျိုးဓမ္မညံအမျိုးမျိုးအဖြစ်အလိုတော်ကိုအကုန်အစင်နားလည်ပါမည်အကြောင်းဆုတောင်းပတနာပြု၏အလင်း၌နေသောတန်ရှင်းသူတို့၏အမွေကိုငါတို့သည်ဆက်ဆံဝင်စားတိုက်မည်အကြောင်းကျေးဇူးပြုတော်မူ၏မှောင်မိုက်တကိုးမှလည်းငါတို့ကိုနှုတ်၍ချစ်တော်မူသောသားတော်၏နိုင်ငံတည်းသို့သွင်းတော်မူ၏ထိုသားတော်၏အသွေးအဖြစ်အပြစ်လွတ်တော်မူခြင်းဒီဟုသောရွေးနှုတ်တော်မူခြင်းကျေးဇူးကိုငါတို့သည်ခံရကြ၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာကျွန်တော်မိတ်ဆွေတို့အဖို့ကြတော့ရှေးဟောင်းလူတွေရဲ့ခင့်နဲ့မတူညီတော့တဲ့လမ်းကြောင်းနဲ့ဒီယုံကြည်ခြင်းတရားဟာဖြစ်ပေါ်လာရပါတယ်။မှန်ပါတယ်။အဖဖျားသခင်ရဲ့နှုတ်တော်တွေဖြစ်တဲ့နှုတ်ကပတ်သမာတရားအဖြစ်ယုံကြည်ခြင်းဖြစ်တည်လာရပါတယ်။ဖ ဘုရားသခင်အလိုတော်အစစ်အမှန်များကိုနှုတ်ကပတ်တော်အဖြစ်အကောင်းဆုံးရှားနိုင်တယ်။ဒါကြောင့်လေယုံကြည်သူတို့အနေနဲ့နှုတ်ကပတ်တော်ကိုနည်းနည်းစွာနားလေကြပါစေဆရာကပေါလုပေတရုအခုဟေဘရဲဩဝါဒစာဆရာတို့ကနေတဆင့်ကျွန်တော်တို့အတွက်အပြင်းအထန်ဆုတောင်းပေးခဲ့ကြတာပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာ knowledge ခေါ်တဲ့သိကျွမ်းနားလေခြင်းပညာဉာဏ်ဆိုတာဒီဟာရှင်ပေါလုအဖို့ Greek ဝါဟာရဖြစ်တဲ့ epic gnosis ကနေလာပါတယ်။အဲ့ဒီခေတ်တုန်းကဆိုရင် gnostics လို့ခေါ်တဲ့လူဒန်းစားတွေဟာသူတို့ကိုယ်သူတို့အဲ့ဒီဉာဏ်ပညာအသိပညာအရာမှသူများတဲ့စူပါဖြစ်တယ်။သူများတဲ့ပို့ပြီးတော့သိတယ်ကျွန်းနေလို့ယူဆကြတာတွေ့ကိုတွေ့ခဲ့ရတဲ့အတွေ့အခုတမန်တော်ကြီးရှင်ပေါလုကနေပြီးတော့ယုံကြည်သူတွေဟာအဲ့ဒီ gnostic တွေကိုကိုကိုအထင်ကြီးနေတာတဲ့ပို့ပြီးတော့ဉာဏ်ပညာရှိစေခြင်းတဲ့ဘာနည်းအဖြစ်လဲဆိုတော့နှုတ်ကပတ်တော်အဖြစ်တဲ့အဲ့ဒီလိုဖြစ်ဖို့ရန်အတွက်လေတန်ရှင်းသောဝိညာဉ်တော်အဖြစ်အမှန်ဖြစ်နိုင်တယ်ဝိညာဉ်တော်ဤသွန်သင်ခြင်းကိုခံယူရမယ်ဆိုတာတွေ့ကိုဖော်ပြပေးလိုက်တာပဲဖြစ်ပါတယ်အဲ့ဒီလိုနှုတ်ကပတ်တော်အပေါ်မှာလုံလုံလျားလျားအခြေတည်ထားတဲ့ယုံကြည်ခြင်းအသက်တာဖြစ်လာပြီးပြီဆိုရင်လေပြီးခဲ့တဲ့ဟေဘရဲဩဝါဒစာအခန်းကြီး30တဲကဏီကုန်းချုပ်အပိုင်းမှာနှိုးစော်သံကြီးမွန်းထောမနာပြုခြင်းခံရတဲ့ယုံကြည်သူတို့ရဲ့ဘဝလမ်းကြောင်းအတိုင်းအမှန်ဖြစ်ပေါ်လာရပါတော့တယ်ဖြောင့်မတ်တော်သူသည်ယုံကြည်ခြင်းအပြင်အသက်ရှင်လိမ့်မည်သို့တော်လေရွေးလျော်စဉ်ငါစိတ်ဝိညာဉ်သည်ထိုသူကိုအာရနှစ်သက်ခြင်းမရှိဟုဘုရားသခင်အမိန့်တော်ရှိ၏ငါတို့မူကားပျက်စီးခြင်းသို့ရောက်အံ့သောငါရွေးလျော်သောသူမဟုတ်စိတ်ဝိညာဉ်သည်ကဲတင်ခြင်းသို့ရောက်အံ့သောငါယုံကြည်သောသူဖြစ်ကြ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အသက်ရှင်ခြင်းဆိုတဲ့ထူးခြားသောတတ္တိမှာအရှိကိုတိုးတက်မလားအနောက်ဘက်ကိုရွေးလျော်မလားအရှိကိုတိုးတက်ခြင်းသည်အသက်လန်းအနောက်ဘက်ကိုရွေးလျော်ခြင်းသည်အပြက်လန်းဆိုပြီးတော့လမ်းနှစ်ခုရှိနေပါတယ်တစ်ခုမဟုတ်တစ်ခုကိုရွေးကိုရွေးရလိမ့်မယ်ဘာဖြစ်လဲဆိုတော့ကိုဟာအသက်ရှိနေလို့သာပဲဖြစ်ပါလေအရှိကိုတက်ချင်တယ်ရှင်သန်ချင်တယ်ဆိုရင်တော့ယုံကြည်ခြင်းဟာအရေးအကြီးဆုံးလက်နက်တစားပါပဲအဲ့ဒီယုံကြည်ခြင်းပါရမီကြောင့်ရှေးလူဟောင်းတို့ဟာချီးမွမ်းခြင်းကိုခံခဲ့ရပါတယ်တဲ့ဟုတ်ပါတယ်ကျွန်တော်မိတ်ဆွေတို့အတွက်ဒီလူတွေသို့မဟုတ်ရှေးသန်ရှင်သူတွေရဲ့ပုံသက်တွေရှိသလိုသူတို့အဖို့ကျတော့စိတ်ဝိညာဉ်၌ခံစားရသောအရာတွေလူဆိုတဲ့တတ္တဝါမှသာရှိနိုင်တယ်ဝေဘန်ပိုင်းခြားနိုင်သောစွန့်ရည်တတ္တိတွင်ဤယုံကြည်ခြင်းပါရမီဆိုတာဟာတည်လာခဲ့ရပါတယ်။အဲ့ဒီမှာတွင်ဒီယုံကြည်ခြင်းဟာဘလောက်အထိအရေးရောက်ခဲ့တယ်ဆိုတာကိုပြန်ပြီးတော့ကြည်ပါ။ကဗာဦးကျမ်းအခန်းကြီး15အငယ်6အာဗြဟံသည်ထာဝရဘုရားကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏တဲ့။မှတ်တော်မူတယ်ဆိုတာကိုသတိပြုစေခြင်းပါတယ်နော်။ "तू ကဖြောင့်မတ်ခြင်းအမှန်မဟုတ်တော့လေ။သူမှာဘုရားသခင်ကိုယုံကြည်အားကိုးမှုရှိတယ်။ဒါကြောင့်သူကဖြောက်မတ်မတ်မမတ်မတ်ဘုရားသခင်ကဖြောက်မတ်တယ်လို့ဆုံးဖြတ်ပြီးတော့မှတ်သားထားလိုက်တယ်ဆိုတဲ့အဓိပ္ပာယ်။အာဗြဟံတယောက်လူတူးလူဆန်းကြီးဖြစ်နေတာ၊လိမ္မာတာ၊တော်တာတက်တာသူ့ရဲ့သီလသမာဓိတွေတခုမှမလိုဘူး။စကားထဲမှာထည့်ပြီးချီးမွမ်းနေစရာအရှင်းမလိုဘူး။သူ့ရဲ့ယုံကြည်ခြင်းအပြင်ရှေးသန့်ရှင်းသူအလိုလိုဖြစ်သွားရတယ်ဆိုတာကိုသာအထူးပြုပေးလိုက်ပါတယ်။ကေတင်ဒေါ်မူမယ်ဆိုတာကိုလေပြင်းရင်ပြုတ်ပြလိုက်ပါလေဟေဘရဲဩဝါဒစာအခန်းကြီး7အငယ်3ယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာတဲကမဖြစ်ဖေလောကရတ်တို့သည်ဘုရားသခင်၏အမိန့်တော်ကြောင့်သာတည်ပြီးကိုငါတို့သည်ယုံကြည်ခြင်းအဖြစ်သိကြ၏အလွန်အလွန်တိကျပြတ်သားလှပါれဘုရားသခင်အလွန်နှစ်သက်တဲ့ယုံကြည်ခြင်းသဘောတရားကိုပြတ်သားစွာဖော်ပြထားပါれယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာများတဲ့ကမဖြစ်လောကရတ်တို့သည်ဘုရားသခင်အမိန့်တော်ကြောင့်သာတည်ပြီးကိုငါတို့သည်ယုံကြည်ခြင်းအဖြစ်သိကြ၏တဲ့အလွန်ပြတ်သားပါလေစကားနှစ်ခွမရှိဘူးလို့ကျွန်တော်ဆိုခြင်းပါလေရှေးသန့်ရှင်းသူတို့ရဲ့ယုံကြည်ခြင်းရေတောက်မြစ်ကိုပြရတယ်ပြီးနောက်တပါးလေကျွန်တော်တို့မျက်မှောက်ခေယုံကြည်သူလူသားအလုံးကိုအလေးအနက်နှိုးဆော်တိုက်တွန်းပေးလိုက်ပါလေမိတ်ဆွေရှေးလူဟောင်းတို့ရီမဟုတ်ရှေးသန့်ရှင်းသူဆရာဟာOld man လို့ခေါ်တဲ့လူအိုကြီးတွေကိုမဆိုလိုပါဘူးအတိတ်ကရှင်သန်ခဲ့သူလူသားအလုံးကိုလည်းပြောလိုခြင်းမဟုတ်ပါဘူး Ancient believers လို့ခေါ်တဲ့ရှေးဟောင်းကာလယုံကြည်သူတွေကိုသာဆိုလိုခြင်းဖြစ်တယ်အခုကျမ်းစာဖော်ပြချက်တွေအတဲ့သူ့အတိတ်ကယုံကြည်သူမှန်သမျှကိုသူလှည့်ကြည့်သွားမှာဖြစ်တယ်လို့ကျွန်တော်အနေနဲ့လည်းမိမိတို့လက်လန်းမိသမျှသောအတိတ်ကာလအတွင်းကယုံကြည်သူမိဘမှအစဘိုးဘေးတို့စီအထိလှဲ့ကြည့်နိုင်တယ်လို့ကျွန်တော်ဆိုချင်ပါ रे သူတို့ရဲ့ယုံကြည်ခြင်းရေတောက်မြစ်ကိုကြည့်လိုက်ပါသိပ္ပံနီးကြမကြဆိုတာမပါပါဘူး တို့တော်ဤတက်ဤကြိုးစားအားထုတ်နိုင်ဤသိခါရှိဤသီလသမာဓိနှင့်ပြည့်စုံဤစရာတွေအဓိကမပါဝင်ပါဘူးလောကရတ်တို့သည်ဘုရားသခင်ဤအမိန့်တော်အဖြစ်သာတည်သည်တနည်းအားဖြင့်အဖဘုရားသခင်ဤစီရင်ခြင်းကြောင့်သာဖြစ်ကုန်သည်လို့တို့ယုံကြည်ခဲ့ကြတယ်ကျွန်တော်တို့ကလည်းဒါကိုပဲပြက်ပြက်သားသားယုံပါတယ်တဲ့မိတ်ဆွေအပေါင်းတို့ခင်ဗျာစัจ java လာအနန္တကိုထဲ့မပြောပါနဲ့နော်ကဘာဥဆိုတဲ့ဖန်ဆင်းခြင်းကိုတောင်မှကျွန်တော်တို့မှတန်တရားပေါင်းများစွာနဲ့မယုံကြည်နိုင်အောင်ဖြစ်နေကြတာကိုတွေ့ရပါတယ်။ speculation လို့ခေါ်တဲ့တွေးတောဆင်ခြင်မှုတွေကိုလူသားတွေကသိပြီးတော့သဘောကျကြပါတယ်။လူသမိုင်းတစ်ခုလုံးကိုပြန်ကြည့်လိုက်မယ်ဆိုရင်လေအဲ့ဒီလိုတွေးတောဆင်ခြင်မှုတွေဟာပဲဖိစီးနေတာကိုတွေ့ရပါတယ်။အထူးသဖြင့်အဖဖျားသခင်ရဲ့နှုတ်ကပတ်တော်ကိုမယုံကြည်နိုင်စေဖို့ရန်အတွက်အပြစ်တရားဟာအစဉ်တစိုက်ကျွန်တော်တို့ကိုတွန်းဖယ်ပစ်နေတယ်။တိုက်တွန်းအားပေးနေတယ်ယုံကြည်ခြင်းမရှိအောင်လုပ်နေတယ်။အဲ့ဒီအတွက်ကြောင့်ဘင်းဟင်စာရမဏတ်ရဲ့ကျွန်တော်မြေကပါမှာအကြီးဆုံးအောင်ပွဲကြီးကတော့အဲ့ဒီလိုအဖဖျားသခင်အပေါ်မှာလူသားတို့ယုံကြည်ခြင်းကိုဆန့်ကျင်တဲ့မြားမြောင်လှသည့်လူသားတို့၏အတွေးများ speculations များပဲဖြစ်လာတယ်လို့ကျွန်တော်ဆိုချင်ပါတယ်။အထူးသဖြင့်သိပ္ပံအတတ်ပညာခေါင်းထောင်လာကလေးကအဲ့ဒီတွေးတောဆင်ခြင်မှုခံမှန်းအဖြေထုတ်မှုတွေဟာမှုလို့စတင်ပေါ်ထွက်လာပါတယ်။အထူးသဖြင့်အဖဖျားသခင်ဟာကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတယ်။စัจ java လာအနန္တကိုပိုင်ဆိုင်တယ်ဆိုတာကိုနှုတ်ကပတ်တော်ဟာရှင်းလင်းပြသစွာအဆိုပြုထားတယ်။ကျမ်းပေါင်းများစွာမှအခိုင်အခန့်တင်ပြထားတယ်။ဒါပေမဲ့ဒါကိုသိပ္ပံပညာရှင်တွေဟာလက်မခံနိုင်ကြတော့ဘူး။ဥပမာကျွန်တော်ပေးရမယ်ဆိုရင်24ခုမြောက်သောစာလံရဲ့အစမှာထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့ကို၎င်းပိုင်တော်မူ၏။အကြောင်းမူကားထိုနေရာကိုသမုတ်တရားပေါ်မှာတည်၍ရေများပေါ်မှာမြဲမြံစေတော်မူပြီဆိုပြီးတော့ပြက်ပြက်သားသားဖော်ပြထားပါလေဒါကိုသူတို့လက်မခံနိုင်ကြတော့ပါဘူးအဲ့ဒီတိုင်းမှာပဲမိုးကောင်းကင်သည်ဘုရားသခင်၏ဘုံအစရိတော်ကိုကြားပြော၍မိုးမျက်နှာချက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏တနေ့ကိုတနေ့မွဲဆို၍တညကိုတညသွန်သင်၏နှုတ်မွဲခြင်းစကားပြောခြင်းမရှိသူတို့နှုတ်ထွက်သံကိုမကြားရတော့လေသူတို့၏အသံသည်မြေတပြင်လုံး၌နှံ့ပြ၍သူတို့ဤစကားသည်မြေကြီးစွန်းတိုင်အောင်ရောက်လေ၏တဲ့အဲ့ဒါကိုလည်းသူတို့လက်မခံကြဘူးတခါ139ခုမြောက်သောစာလံမှာကျတော့အလွန်အံ့ဩပွေကောင်းလောက်တဲ့သိပ္ပံနိကြအဖဖျားသခင်ရဲ့ဘုံတကူတော်ကိုဖော်ပြထားပါလေကိုတော်သည်အကျွန်ုပ်ဤကြောက်ကကိုပင်ဖန်ဆင်း၍အမိဝန်းထဲမှအကျွန်ုပ်ကိုဖုံးအုပ်တော်မူပြီအကျွန်ုပ်သည်ကြောက်မဲ့ဖွယ်သောလက္ခဏာထူးဆန်းသောလက္ခဏာတို့နှင့်ပြည့်စုံသည်ဖြစ်၍ကိုတော်ကိုချီးမွမ်းပါမည်ပြုပြင်တော်မူသောအမှုတို့သည်အံ့ဩဖွယ်ရာဖြစ်ကြောင်းကိုအကျွန်ုပ်၏စိတ်ဝိညာဉ်သည်အမှန်သိပါ၏မထင်ရှားသောအရ၌အကျွန်ုပ်ကိုဖန်ဆင်း၍မြေကြီးအောက်အရ၌စိတ်ဆက်စွာပြုပြင်တော်မူသောအခါအကျွန်ုပ်၏ကိုယ်ခန္ဓာသည်ရှေ့တော်၌ထင်ရှားလျက်ရှိပါ၏မစုံလင်သေးသောအကျွန်ုပ်၏အလုံးအထွေးကိုလည်းကိုတော်သည်ကြည့်ရှု၍မြင်တော်မူပြီထိုအရာတို့ကိုပြုပြင်၍တစုံတစ်ခုမျှမရှိမီကာလတွင်ကိုတော်၏စည်ရင်း၌အကုန်အစင်မှတ်သားလျက်ရှိကြပါ၏တဲ့အဲ့ဒီလောက်အထိဘုံတကောအာနာတော်နဲ့ပြည့်ဝတဲ့အဖဖရာသခင်ဘုံတကောအာနုဘော်တော်နဲ့ပြည့်ဝစုံလင်တော်မူတဲ့အဖဖရာသခင်လူသားတို့ကိုပိုင်ဆိုင်တဲ့အဖဖရာသခင်အပေါ်မှာလူသားတို့ဟာပြန်ပြီးတော့ယံလုကြတယ်ပြန်ပြီးတော့တော်လှန်ပုန်ကန်လိုကြတယ်မိတ်ဆွေအပေါင်းတို့အဲ့ဒီနီးနဲ့ပင်လျင်ကျွန်တော်ရဲ့ကမ္ဘာလောကကြီးဟာဘယ်လိုပဲလို့စတင်ဖြစ်ပေါ်လာတယ်ကျွန်တော်လူသားတွေဟာဘယ်ကဘယ်ကနေစတင်ဖြစ်ပွားလာတယ်ဆိုတော့လူသားတွေရဲ့အတွေ့အတွေ့ဟာလေနှုတ်ကပတ်တော်တက်တောင်မှအသံတွေပိုကျဲကုန်ကြတယ်ဆိုတာကိုကျွန်တော်တွေ့လာရပါတယ်သူတို့တွေကတော့သူတို့ကိုသူတို့ science လို့ပြောပါတယ်သိပ္ပံအတက်လို့ဆိုပါတယ်ဒါပေမဲ့ science မဟုတ်လို့သားလျင်အဲ့ဒီအတွေ့အခေါ်တွေဟာလေတစ်ခုပြီးတစ်ခုအများစုသဘောတူညီချက်မရနိုင်မနဲ့ပြုတ်ပြုတ်ပြုတ်ပြုတ်သွားရစမြဲပဲဆိုတာကိုကျွန်တော်တွေ့နေရပါတယ်အခုနောက်ဆုံးအချိန်မှဆိုရင်လေ evolution လို့ခေါ်တဲ့တရွေ့ရွေ့ဖြစ်စဉ်ကိုမှနောက်ထပ်အခြေခံပြီးတော့ big bang theory ဆိုတဲ့ပောက်ကွဲမှုကြီးတစ်ခုအပေါ်မှာမူတည်ပြီးတော့ကဘာကြီးဖြစ်တည်လာရတယ်နောက်ထပ်ပောက်ကွဲပြီးတော့မှလူကလေးတွေစတင်လာရတယ်ဆိုတဲ့အဆင့်အထိရောက်လာပြန်တာကိုယုံကြည်ခြင်းတရားနဲ့အစားထိုးထားတဲ့အတွေ့အခေါ်များအဖြစ်ကျွန်တော်တွေ့လာရပြန်ပါတယ်တခါမှအိန္ဒိယရရမရှိနိုင်ပဲနဲ့အဲ့ဒီအတွေ့အဲ့ဒီအထင်တွေနဲ့ပဲကဘာကြီးဖြစ်ပေါ်တယ်လူဖြစ်ပေါ်တယ်ဆိုတာကိုညင်းနေခုန်နေကြစေပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့အဖို့ကတော့နှုတ်ကပတ်တော်ဟာပြက်ပြက်သားသားပဲဖော်ပြပေးထားပြီးတော့ပြက်ပြက်သားသားပဲလေယုံကြည်ခြင်းတရား၌တည်နေကြပါတယ်အစဦး၌ဘုရားသခင်သည်ကောင်းကျင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏မြေကြီးသည်အစင်းတရံမရှိလွတ်လပ်လဟာဖြစ်၏နည်းနည်းရာအရက်ကိုမှောက်မိုက်ဖုံးစွမ်း၏ဘုရားသခင်၏ဝိညာဉ်တော်သည် ရေမျက်နှာပြင်ပေါ်မှလှုပ်ရှားတော်မူ၏ဘုရားသခင်ကလည်းအလင်းဖြစ်စေဟုအမိန့်တော်ရှိ၍အလင်းဖြစ်လေ၏ထိုအလင်းကောင်းသည်ကိုဘုရားသခင်မြင်၍အလင်းနှင့်မှောင်မိုက်ကိုပိုင်းခြားခွဲထားတော်မူ၏အလင်းကိုနေဟုသောအမည်ဖြင့်၎င်းမှောင်မိုက်ကိုညဟုသောအမည်ဖြင့်၎င်းခေါ်ဝေါ်သမုတ်တော်မူ၍ညဦးနှင့်နာနဲ့သည်ပထမနေ့ရဖြစ်လေ၏မိတ်ဆွေအပေါင်းတို့ဒါဟာနှုတ်ကပတ်တော်ရဲ့ဖန်ဆင်းခြင်းအကြောင်းအချင်းကျုပ်ကလေးကိုကျွန်တော်အနေနဲ့ပြန်လည်တင်ပြရခြင်းဖြစ်ပါတယ်။မှန်ပါတယ်။ရှေးကာလတန်ရှင်းသူအပေါင်းတို့ဟာအဖဖျားသခင်ရဲ့ကျေးဇူးတော်ကိုကျေးဇူးတော်အဖြစ်လက်ခံခဲ့ကြတယ်။ဇောရကတက်ခြင်းအရှင်းမရှိခဲ့ကြဘူး။ကျွန်တော်မိတ်ဆွေတို့ကောဇောရကများတက်နေကြအောင်မှလား။ယုံကြည်ခြင်းသည်မျှော်လင့်သောအရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏။မမြင်သေးသောအရာတို့ကိုသိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏။သူပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏။ယခုမြင်ရသောအရာတို့သည်အရင်ထင်ရှားသောအရာတည်းကမဖြစ်ဘဲလောကရတ်တို့သည်ဖျားသခင်၏အမိန့်တော်ကြောင့်သာတည်သည်ကိုငါတို့သည်ယုံကြည်ခြင်းအဖြစ်သိကြ၏
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာအခန်းကြီး7အခန်းငယ်၄ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။